တရုတ်နဲ့ခြားနိုင်ငံတချို့ကိုဖွံ့ဖြိုးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါဘူးရဆိုင်ဖို့ WTO ခေါ်ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုအမေရိကန်သမ္မတတို့နဲ့ထွန်းကပြားပေးနေတာပါဖွံ့ဖြိုးတဲ့နိုင်ငံ Developing Nations အဖြစ်ကမ္ဘာကုန်သွယ်ရေးလှုပ်ထုံးလုံခြုံရေးတည်ညမှုရရှိနိုင်တာဖြစ်ပါတယ်ဒီနိုင်ငံတွေရဲ့စီးပွားရေးအင်အားခိုင်မာတယ်ဆိုရင်ဖွံ့ဖြိုးတဲ့နိုင်ငံအဖြစ်သတ်မှတ်မှုကိုရဆိုင်သွားအောင် WTO ခေါ်အပေါ်မှာဒီနည်းမျိုးစုံသုံးပြီးတော့ဖိအားပေးဖို့သမ္မတဆန်ကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်။ဖွံ့ဖြိုးရေးနိုင်ငံနဲ့ဖွံ့ဖြိုးဆဲနိုင်ငံလို့ခွဲခြားသတ်မှတ်ရမှာ WTO ရဲ့ဆန်ဟာကျင်းောက်ကြနေပြီဖြစ်ပြီးအဖွဲ့ဝင်နိုင်ငံတချို့ဟာတစ်သက်ဆောင်းတဲ့အခွင့်အရေးတွေခံစားနေရတယ်လို့သမ္မတဆန်ကဆိုပါတယ်။ဒါလို့ WTO ရဲ့လုပ်ရဟာရပောင်း90အတွင်းထူးခြားတိုးတက်မှုရှိမလာရင်အဲ့ဒီနိုင်ငံတွေပေါ်ဖွံ့ဖြိုးဆဲနိုင်ငံအဖြစ်ဆက်ဆံတာကိုအမေရိကန်ကတစ်ဆက်သက်ပြန်ဆိုင်ပြင်မယ်လို့ဆိုထားပါတယ်။ကမ္ဘာ့ချမ်းသာဆုံးဆယ်နိုင်ငံအနေနဲ့တရုတ်အပါအဝင်9နိုင်ငံတို့ဟာဖွံ့ဖြိုးတဲ့နိုင်ငံတွေအဖြစ် WTO မှာစည်းမျဉ်းတွင်းထားကြတယ်လို့ဆိုပါတယ်။